2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိမယ်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့အပြတ်အသတ်နိုင်ရမယ်လို့သူအနေနဲ့ယုံကြည်ကြောင်း NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရမှာရရှိတဲ့တိုးတက်မှုနဲ့ပတ်သက်ပြီးသူအနေနဲ့စိုးရိမ်မှုတွေရှိနေသေးတယ်လို့ AFP နဲ့တွေ့ဆုံမေးမြန်းခန့်မှာဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာ NLD အနေနဲ့မဲအများဆုံးရမှာတည်ကြတယ်လို့သူအနေနဲ့မျှော်လင့်ထားကြောင်းမနေ့က AFP နဲ့တွေ့ဆုံမေးမြန်းခန့်မှာဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လွတ်တော်နေရအများစုအတွက် NLD အနေနဲ့နိုင်ခြေရှိမရှိမေးမြန်းရမှာတော့ရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတရားမျှတမယ်ဆိုရင်သူ့ပါတီအနေနဲ့အနိုင်ရမယ်လို့ယုံကြည်ကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ်။ဒါ့အပြင် NLD အနေနဲ့ PD နဲ့အစိုးရဖွဲ့နိုင်အားရှိတယ်လို့ဆိုပါတယ
်။ I think looking at the governments that have gone before us we should be in a position to
ကျမတို့ရှိမှဥထုပ်ခဲ့တဲ့အစိုးရတွေကိုကြည်ချင်းအဖြစ်ကျမတို့နိုင်ငံရင်ပိုပြီးပြည်ပြင်ကောင်းမွန်တဲ့အစုရဖွဲ့ပေးနိုင်မဲ့အခြေအနေကျမတို့မှာရှိတယ်လို့ကျမယူဆပါတယ်
။ဒါပေမဲ့လည်းရွေးကောက်ပွဲမှာဘာသာရေးလွှမ်းမိုးမှုအပြင်မဲမတမာမှုတွေအတွက်သူ့အနေနဲ့စိုးရိမ်မိကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ
်။ That's what you're asking. Are we concerned about irregularities about fraud and so
on? ဒါပေမဲ့ရွေးကောက်ပွဲမှာမတမာမှုတွေ၊မဲကလင်ကျမှုတွေစသဖြင့်လို့ရှိမှာကိုကျမတို့မစိုးရိမ်ဘူးလားလို့မေးမယ်ဆိုရင်တော့ကျမတို့စိုးရိမ်မကင်းမဖြစ်ဘဲဘယ်နေပါမလဲလို့ပြန်ဖြေရမှာပ
ါဒီကိစ္စလေးတွေကရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်းရင်းတွေမှာအတော်များများမှားရင်းနေတဲ့အတွက်လေ NLD အနေနဲ့ဝေဖန်ကန့်ကွက်ထားပါတယ်လွတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်အများဆုံး1152ဦးပါဝင်ရှင်ပြိုင်မဲ့ NLD အနေနဲ့ရွေးကောက်ပွဲကနေနောက်ဆုတ်ဖို့အကြောင်းမရှိဘူးလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်တစ်ဖက်မှာလည်းဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမ္မတအဖြစ်ထမ်းဆောင်ခွင့်မရှိတဲ့အတွက် NLD အနိုင်ရခဲ့ရင်လွှတ်တော်မှာသမ္မတရွေးကောက်တင်မြှောက်ဖို့အတွက် NLD အနေနဲ့အစိုးတင်သွင်းမဲ့သမ္မတလောင်းအမည်ကိုရွေးကောက်ပွဲအပြီးမှာကြေညာမှာဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်ဟာလည်းပါတီတွင်းကပဲဖြစ်မယ်လို့ပြည်စုံမေးမြန်းခဲ့မှာဒေါ်ဆန်းစုကြည်ကအတည်ပြုပြောခဲ့ပါတယ်။အရင်ကတော့ဗိုလ်ချုပ်ဟောင်းတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒူရဦးချွေမန်းကို NLD အနေနဲ့သမရလောင်းအမည်စင်းတင်သွင်းနိုင်မဲ့အလားအလာရှိတယ်လို့အများကထင်ကြီးပေးခဲ့ကြတာပါလက်ရှိလွှတ်တော်ကိစ္စရပ်တွေမှာလည်းဒေါ်ဆန်းစုကြည်နဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်နေတဲ့သူရဦးရွှေမန်းကိုဩဂုတ်လ12ရက်နေ့ကသူ့ရဲ့ပါတီဖြစ်တဲ့အာနာယကျန်းခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာဒုကနေညာရင်းချင်းအင်အားသုံးပြီးရုတ်တရက်ဖယ်ရှားခဲ့တာနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကအခုလိုဝေဖန်ပါတယ
် We're supposed to beGoing along the path of democratization, but events over the last couple of weeks.
Democracy go for some of the Lanjangu, Udi, Twani, Delu, Yusa, Kantayara, Pipari. Dabime, Picket, Rimpat, we doing a Piat, we go teaching Apino. Democracy Lanjangu, Shaolan Yama, Kitim about Tibu, Suragu, Tuyabari.
Nemaning and Ma, Soyaga, Nesangan Nitja, are not think by Kabide Nauma. NLD Adre.နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာပထမဆုံးအကြိမ်တနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်အသတ်နိုင်ရခဲ့ပေမဲ့စစ်တပ်ကနေအာဏာလွှဲပြောင်းပေးရခဲ့ခြင်းမရှိပါဘူး။ဒါပေမဲ့မကြခင်ကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မှုနဲ့တရားမျှတမှုရှိနေသမျှ NLD အနိုင်ရမယ်ဆိုရင်စစ်တပ်အနေနဲ့လက်ခံကြောင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကယာယီစာနယ်ဇင်းကောင်စီနဲ့တနင်္လာနေ့ကတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်စစ်တပ်အနေနဲ့လည်းလာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိတာလိုလားကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကကြေညာမဲ့ရလက်အဖြေကိုလည်းထောက်ခံအတည်ပြုမှာဖြစ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်ရှင်